တရုတ်နိုင်ငံကနာမည်ကြီးလူကြိုက်များတဲ့ TikTok app တွေကိုအမေရိကန်အောက်လွှတ်တော်ရဲ့ဖုန်းတွေမှာအသုံးပြုခွင့်ပိတ်ပင်လိုက်တယ်လို့အောက်လွှတ်တော်အုပ်ချုပ်ရေးယုံကပြောပါတယ်။အမေရိကန်အစိုးရနဲ့ဆက်ဆက်နေတဲ့ပစ္စည်းအားလုံးမှာပါပိတ်ပင်မဲ့ဥပဒေတရမချခင်ထွက်လာတော့မယ်လို့လည်းပြောပါတယ်။လူကြုံရေးနဲ့ပတ်သက်ပြီးတော့အနေအများလာတဲ့အတွက်အောက်လွှတ်တော်ရဲ့ကြီးကြပ်မှုအောက်က electronic ပစ္စည်းအားလုံးကနေ TikTok app တွေကိုဖျက်ပစ်ဖို့အောက်လွှတ်တော်အမတ်တွေနဲ့ဝန်ထမ်းအားလုံးကိုအုပ်ချုပ်ရေးအဖွဲ့အကြီးအကဲ CEO ကအင်္ဂါနေ့မှာအကြောင်းကြားခဲ့တာပါ။Beijing အခြေစိုက် ByteDance Limited ပိုင်း TikTok app တွေကိုပြည်내အစိုးရပိုင်း PC တွေကနေအသုံးမပြုဖို့တားမြစ်ချက်တွေထွက်လာပြီးတဲ့နောက်အောက်လွှတ်တော်ကအခုလိုဆောင်ရွက်လိုက်တာပါပြည်ခဲ့တဲ့သတင်းမှတ်ထိပ်ပြည်내အစိုးရအုပ်ချုပ်မှုအောက်က electronic PC တွေကနေ TikTok app အသုံးပြုမှုတစ်စိတ်တစ်ပိုင်းတားမြစ်ထားတဲ့ပြည်내က16ခုထိရှိပါတယ် TikTok app ကိုအသုံးချပြီးတော့တရုတ်အစိုးရကအမေရိကန်ပြည်သူတွေကိုခြေရာကောက်တာမျိုးတွေလောက်လာမှဆိုရင်လည်းအတွက်အဲ့ဒီလိုတားမြစ်လိုက်တာပါပြည်ခရက်အပတ်ကအထက်လွှတ်တော်ကအတည်ပြုလိုက်တဲ့အစိုးရအသုံးစိဒေါ်လာ 1.66 ထရီလီယံထက်မှာဖက်ဒရယ်အစိုးရပိုင်း electronic ပစ္စည်းတွေမှာ TikTok app တွေတားမြစ်မဲ့သတ်မှတ်ချက်တွေလည်းပါပါတယ်။သမ္မတဂျိုးဘိုင်ဒန်လက်မှတ်ထိုးအတည်ပြုပြီးရင်တော့ဒီတားမြစ်ချက်တွေကဥပဒေအဖြစ်သက်ဝင်လာတော့မှာပါ။ TikTok ကတော့ဒီကိစ္စနဲ့ပတ်သက်လို့ချက်ချင်းတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ American လွှတ်တော်အမတ်တွေကလည်း TikTok app တွေကိုတနင်္ဂနွေလုံးမှာတားမြစ်ဖို့အကြံပြုတင်ပြထားကြပါတယ်။